Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်မီတာ190လို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလို့ရှင်။ကျွန်မခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ညနေဆက်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမယ့်စစ်ကူကိုသမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကျင်းပတဲ့အချက်အလက်တွေနဲ့ဖိနှိပ်မှုတွေဟာလူနည်းစုပေါ်မုန်းလို့မှုတွေနဲ့လူခွင့်ရေးကာဝယ်ပေးဖို့နိုင်ငံတကာသံဝန်ကဥစားမှုပေးရမှာအားနည်းချက်တွေပေါ်အခြေခံတဲ့အကြောင်း Amnesty International ဘက်ကပြောဆိုလိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့မြန်မာငြိမ်းချမ်းရေးကိုအမေရိကန်ကပံ့ပိုးကူညီတဲ့အနေနဲ့အမေရိကန်တာမတ်ကြီးကအပြစ်ရလက်မှတ်မထိုးရသေးတဲ့ကယင်နီပါတီနဲ့တွားရောက်တွေ့ဆုံခဲ့ပါတယ
် So today US Ambassador Scott Marciel joined four local organizations in Loika to help launch the USA
အမေရိကန်တန်ယုံလက်ထောက်ပြည်သူ့ရေးရအရာရှိရဲ့အခုလိုပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းကျောင်းသူကျောင်းသား600ကျော်ဟာမနေ့ကစပြီးမြန်မာအစိုးရကျောင်းတွေရဲ့အတန်းတင်စာမေးပွဲကိုဝင်ရောက်ဖြေဆိုနေပါတယ်။နိုင်ငံတကာသတင်းလွှာထဲမှာတော့ကလေးငယ်တွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးကုလသမဂ္ဂရဲ့တိုက်တွန်းချက်နဲ့အတူအမေရိကန်ကျောင်းတွေမှာဝင်ရောက်ပစ်ခတ်ခံရတဲ့ဖြစ်ရပ်မျိုးထပ်မပေါ်လာစေရေးအင်ဗျူတော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမယ့်စစ်ကူနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကရှင်းလင်းပြောဆိုလိုက်ပါတယ်။စစ်ဘက်ဆိုင်ရာဒါမှမဟုတ်အထူးလက်ချင်းတရားမှုတွေ့ကြုံရှိပြီးတနက်နေ့ကျွမ်းတွင်ရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဝင်ပေးနိုင်မယ့်နည်းလမ်းမျိုးကိုရှာဖွေစီလိုကြောင်းပြောဆိုခဲ့တာပါ။အထူးကျွန်းဆုံးဆရာ20ရာခိုင်နှုန်းလောက်ရှိတယ်ဆိုရင်ပဲမတမာတဲ့ရွေချင်းနဲ့စိတ်မမှန်တဲ့သူတယောက်ကျောင်းထဲရောက်လာရင်ချက်ချင်းတုံ့ပြန်ပြစ်ခတ်နိုင်မှာဖြစ်ကြောင်းစာတင်ကြောင်းတွေကပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားဖလှယ်ခဲ့ကြတဲ့ဆဲလုံရှာစရာတွေ့ဆုံမှုပြီးနောက်တစ်ရက်မှာပဲသမ္မတဒေါ်နယ်ထရန့်ကTwitter လူမှုကွန်ရက်ကနေပြောဆိုခဲ့တာဖြစ်ပါတယ်။လည်းနဲ့အကျွမ်းဝင်သူကျောင်းဆရာတယောက်ရှိရဆိုရင်တက်ခတ်မှုတွေကိုမမြင်ဆန်းဆန်းဟန်တားနိုင်မှာဖြစ်ကြောင်းလည်းမနေ့ကအင်ဗီရိုမှာတွေ့ဆုံချင်းသမ္မတကပြောဆိုခဲ့တာပါ။စစ်မှုထမ်းအောင်တွေကိုစာစင်ညောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြေရှင်းအောင်ဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းသမ္မတကပြောဆိုထားပါတယ်။အစီအစဉ်ကိုအသေးစိတ်လေးလာဆက်စစ်နေကြောင်းနဲ့ဒီစစ်ကူးကိုသဘောကျရလားဆိုပြီးတော့လည်းသမ္မတကတွေ့ဆုံတဲ့သူတွေကိုမေးမြန်းရမှာတော့အနေအချင်းကသာလက်တောင်ပြီးထောက်ခံမှုပြသကြပါတယ်။ဆန့်ကျင်တဲ့သဘောထားနဲ့ပတ်သက်လို့မေးမြန်းရမှာတော့စာတင်ကြောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုအနေနဲ့ဆရာတွေအများစုပါဝင်တဲ့တမန်နဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကတော့လက်ထောင်ပြီးသဘောမချတဲ့အကြောင်းပြသခဲ့ကြတာပါ။ဖလော်ရီဒါပြည်နယ်ပါကလန်မြို့က Marjorie Stoneman Douglas အထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက် 19 နှစ်အရွယ်ကျောင်းသားတစ်ယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ American ရုပ်သံ CNN နဲ့မနေ့နောက်ပိုင်းဆွေးနွေးခန်းတွင်မှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမယ့်အစီအစဉ်ကိုမထောက်ခံတဲ့ကြောင်းတမန်ရဲ့ Republican Party ကထက်လွတ်တော်အမတ် Marco Rubio ကပြည်သက်တွေကိုပြောဆိုခဲ့ပါတယ်
ဒီဖလော်ရီဒါပြည်နယ်မှာလူ18ဦးသေခဲ့ရတဲ့ကြောင်းတွင်းပြစ်ခတ်မှုတွင်ကြောင်းလုံးကျုံရဲ့ရဲရာရှိတူရဲ့တုံ့ပြန်ဆောင်ရွက်ခဲ့မှုအပေါ်ရဲဌာနကစစ်ဆေးနေတယ်လို့ခရိုင်ရဲမှူးကြီးကဆိုလိုက်ပါတယ်။ Broward ခရိုင်ရဲမှူးကြီး Scott Israel ကပြီးခဲ့တဲ့အပတ်ထဲမှာ Parkland မြို့ထထန်းကျောင်းဝင်းတဲ့ကို19နှစ်အရွယ်ဒီတနသမားမောင်ပြန် Rifle နဲ့ဝင်လာပြီးစပစ်လိုက်ချိန်မှာဒီတာဝန်ကျအနေနဲ့ရဲရာရှိနေနဲ့ပြန်မပြစ်ခဲ့ဘူးလို့ထုတ်ပြောလိုက်ပါတယ်။ဒီ Marjorie Stoneman Douglas အထက်တန်းကျောင်းတဲ့ကိုတနသမား Nicholas Cruz အခုလိုမောင်ပြန် Rifle ကြီးနဲ့ဝင်လာပြီးမှစာဖြစ်တာကိုတာဝန်ကျရဲဘက်ကတုံ့ပြန်ဖို့လက်နက်ကြိယာတွေရှိရလားလို့သတင်းတောက်ဘက်ကမေးရမှာရဲမှူးကြီးအစ်ွေကသူ့မှာလက်နက်ရှိထားတယ်လို့ပြန်ဖြေခဲ့ပါတယ်။ရဲမှူးကြီးအစ်ွေကဆက်ပြီးဒီတာဝန်ကျရဲရာရှိမှာတနက်တလက်လည်းရှိတယ်၊သင်တန်းတွေလည်းရထားတယ်၊သူဘာလို့တင့်တာလဲသိထားတယ်။အဲ့ဒီအတွက်တစ်ခုခုလုပ်ဖို့သူပြင်ထားတယ်။ဒါကြောင့်နောက်ထပ်ရဲတွေချက်ချင်းရောက်လာနိုင်ပြီးရှေ့ဆက်လုဆောင်နိုင်ခဲ့တာပါလို့ကာကွယ်ပြောဆိုခဲ့ပါတယ်။ဒါပြင်ရဲမှူးကြီးအစ်ွေကပဲအမေရိကန်သမိုင်းမှာအဆိုးဆုံးတစ်ခုဖြစ်တဲ့ဒီကြောင်းတွင်စုလိုက်အပြုံလိုက်ပြစ်ခတ်မှုပြီးမှကျောင်းပရဝုန်တဲ့တင်တန်းပေးပြီးသားရဲရာရှိတွေကို rifle လက်နက်တွေတပ်ဆင်ပြီးတာဝန်ချထားမှဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်မောင်းပြန် rifle တနက်ရောင်းချမှုနဲ့ထိန်းချုပ်မှုပေါ်နိုင်ငံတွင်းငင်းခုံမှုတွေတကြော့ပြန်ဖြစ်လာရမှာ နိုင်ငံတော်ကကျောင်းသူကျောင်းသားတွေကလည်းဆန္ဒပြနေကြပြီးတနတ်ထင်ချုံမှုပိုတင်းကျပ်ပေးပြီးကျောင်းလုံးချုပ်ရေးတိုးမြှင့်ပေးရေးတောင်းဆိုနေကြပါတယ်ခင
်ဗျ။စီးရီးယားနိုင်ငံမှာတိုက်ခိုက်မှုတွေရစဲနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မှုတခုတည်းသောနည်းလမ်းဖြစ်တဲ့အပြစ်ခတ်ရစဲရေးအစီအစဉ်ကိုကုလသမဂ္ဂလူညီခေါ်စီကတည်ပြုပေးဖို့ညွှန်လင်းတဲ့အကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆွဲစတီဖန်ဒက်မက်စထရာကဒီနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကလည်းစီးရီးယားနိုင်ငံကူတာအရှေ့ပိုင်းမှာပိတ်မိနေတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့အခြေအနေနဲ့ကြုံတွေ့နေကြရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်ဝန်ဂျပန်30ရာယီအပြစ်ခတ်ရစဲရေးလူညီခေါ်စီကတည်ပြုပေးဖို့လည်းပန်ကြားခဲ့တာပါ။စီးရီးယားဆိုရလူလာတဲ့တပ်ဖွဲ့တွေ2013ခုနှစ်ကလေးကဝန်ရံပိတ်ဆို့ထားတဲ့အတိုက်ခံတပုံတွေထိန်းချုပ်ရာကူတာရှိပိုင်းမှာအချိန်ဆွဲထားလို့မဖြစ်တဲ့အခြေအနေမျိုးကိုရရှိနေပြီဖြစ်ကြောင်းသတိပေးခဲ့တယ်လို့လူသားချင်းစာနာမှုအကူအညီအမြန်ဆုံးပေးရနိုင်အောင်သက်ဆိုင်သူတွေအားလုံးအနေနဲ့စီးရီးလိုရှာမှုတွေရပ်တန့်ဖို့လည်းတွင်ရမှုချုပ်ကတိုက်တွန်းခဲ့ပါရဲ့ဒမက်စကန်မြို့တော်နီးအတိုက်ခံလက်နက်ကိုင်တပုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုပြန်လည်သိမ်းယူနိုင်ရေးစီးရီးယားတပ်ဖွဲ့တွေနဲ့မဟာမိတ်အင်အားစုတွေကအလုံးရင်းနဲ့ထိုးစစ်တွေဆင်နွှဲနေရမှာမကြသေးရင်ငါဆက်လို့ပရိပခတ်တွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါရဲ့
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံဘက်ကဝင်နှောက်ယှက်ခဲ့တဲ့ပေါ်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့နောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်ရေးဆွေးနွေးနေတယ်လို့အင်ပြည်တော်အကြီးအကဲအရာရှိတွေကဆိုပါတယ်အခုလိုရုရှားကိုအရေးယူဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကသဘောတူပေးထားပြီးသားဖြစ်ပေမဲ့သမ္မတထရန့်အနေနဲ့ဘာမှဆက်မလုပ်သေးပဲနောက်ကျနေတဲ့ပေါ်အတိုက်အခံဒီမိုကရက်အမတ်တွေအပြင်အစိုးရရီပပ်ဘလစ်ကင်အမတ်တွေကပါဝေဖန်လာချိန်မှာအခုလိုအင်ပြည်တော်ပြောကြားချက်ထွက်လာတာပါအင်ပြည်တော်အရာရှိတွေဘက်ကတော့ဒီအရေးယူတံခတ်ပိတ်ဆို့မှုလုပ်ငန်းစဉ်ကဥပဒေကြောင်းဆိုင်ရာတွေနဲ့စီမံအုပ်ချုပ်မှုရန်တရားကိစ္စတွေကိုပါထည့်သွင်းလှုပ်ဆောင်ရတာမျိုးအချိန်ယူလုပ်နေရတယ်ဒီထိတ်တန်းသတင်းစိုးတွေဝေဖန်မှုတွေကိုချက်ချင်းမတုံ့ပြန်နိုင်ဘူးလို့ခုခံပြောဆိုလိုက်ပါတယ်အခုလိုဖြစ်လာတာတွေကအမေရိကန်မျိုးသားထောက်လင်းအကြီးအကဲဒန်ကုတ်စ်ကလာမယ့်နိုဝင်ဘာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားဘက်ကဆက်ဆက်ဖက်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့ပတ်လွှတ်တော်ဂျာနာပွဲတွေထုတ်ပြောပြီးမှဖြစ်ပါတယ်မြူတာထောင်လေးညင်ချိုင်မှုကုတ်ကဆက်ပြီးအခုလိုဆက်ဖက်ဖို့ဖြစ်လာရတာကရုရှားအနေနဲ့အရင်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဝင်ဆက်ခဲ့တာကအောင်မြင်တယ်လို့ယုံကြည်ကြလို့ဆိုပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အခုလိုရွေးကောက်ပွဲပေါ်ရုရှားဘက်ကဆက်ဖက်ခဲ့မှုကိုတော့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတာမျိုးမပြုလုပ်သေးပါဘူးခင်ဗျာ။
ကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်တာပင်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေတွေနဲ့စိုးရွားတဲ့ဖိနှိပ်မှုတွေဟာလူနည်းစုတွေအပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးကိုအကာအကွယ်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းကဥစားမှုပေးရမှာအားနည်းချက်တွေပေါ်အခြေခံကြကြောင်းနိုင်ငံတကာလူခွင့်ရေးလှရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်
။ In 2017 we saw no clearer example than the Myanmar military's campaign of ethnic cleansing against the Rohingya population.
2019ခုနှစ်မှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တာလို့သိသာထင်ရှားတဲ့ဥပမာမျိုးမရှိကြောင်းနဲ့လူပေါင်း6သိန်းကျော်ကိုမောင်းထုတ်ခဲ့တဲ့ဖြစ်ရာနှစ်ပေါင်းများစွာမုန်းတိမှုတွေရိုဟင်ဂျာတွေပေါ်ဆေးရကျခွဲခြားဆက်ဆံမှုတွေကနေမြစ်ပြားခံလာခဲ့ကြောင်းလည်း NSD ဖွဲ့ရဲ့တွင်ရမှုချုပ်ဆလေးရှက်တီကဒီကနေ့နှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ရမှာပြောဆိုသွားခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညုံရေးကိစ္စကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေ၊ဆိယာဇူးမှုတွေကိုနိုင်ငံတကာတိုင်ဝမ်အနေနဲ့အလင်းမြန်တုံ့ပြန်ဖြစ်ရှင်းဖို့ပြက်ကွက်ခဲ့ကြောင်းလည်း NSD ကပြောဆိုခဲ့တာပါ။အမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းလူလက်ခွင့်တွေအတွက်မမမမရပ်တည်တာမျိုးမရှိသလိုလူခွင့်ရေးကိုအလေးမထားတဲ့လူရက်တွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း160နီးပါးကလူခွင့်ရေးခြေနေတွေကိုစုဆောင်းပြုစုထားတဲ့အစီရင်ခံစာတွေလူခွင့်ရေးချုပ်ဖောက်မှုတွေအဆိုးအဝါဆုံးကျူးလွန်ခဲ့တဲ့နိုင်ငံတွေနဲ့တနင်္ဂနွေဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကိုလည်းထည့်သွင်းထားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကကျေးရွာတွေမှာဒီနေ့ပဲမြေပြေမှုကြောင့်လူ9ဦးသေဆုံးပြီး15ဦးပျောက်ဆုံးနေပါတယ်။ဂျာဗာကျွန်းလေပိုင်း Breakfast KI မှာလေသမားတွေလေကင်းဆွဲဆင်းစိုက်ပျိုးနေချိန်ဒီမြေပြေမှုဖြစ်ပွားခဲ့တယ်လို့အင်ဒိုနီးရှားသဘာဝဘေးကပ်ဘေးအန်ဒီယာဆိုင်ရာအေဂျင်စီအကြီးအကဲဆူတူပိုပါဝိုနဂရိုဟိုကဆိုပါတယ်။ နေပေါင်းများစွာစစ်တိုင်မူတည်ထမ်းစွာရာသွန်းခဲ့တာကြောင့်ကြီးရွာပတ်ဝန်းကျင်မှာရှိတဲ့တောင်တွေကမြေတွေပြော့ချလာပြီးအခုလိုမြေပြင်းမှုဖြစ်သွားတာပါအသက်မတည်ကျန်ရစ်သူတွေကိုကယ်ဆယ်နိုင်ဖို့ဒေသခံတွေနဲ့အတူစစ်သားတွေနဲ့ဒေသခံရဲတွေကအကူအညီရှာဖွေနေကြပါတယ်ဒါပေမဲ့ရှင့်ထူထပ်နေတဲ့အတွက်ဆက်ရန်တရားတွေအတုံးမပြုတ်နိုင်တာကြောင့်လေယာသုံးပစ္စည်းတွေနဲ့လက်ပလာနဲ့ပဲအပျက်စီးတွေချမ်းမှာခက်ခဲတူဆရှာဖွေနေကြတာပါအင်ဒိုနီးရှားနိုင်ငံမှာမြေပြိုကျမှုတွေမကြာခဏကျော်လေးရှိပြီးအထူးသဖြင့်ကတော့အောက်တိုဘာကနေဧပြီလအထိကျရောက်တဲ့မုတ်တုံရာသီမှာဖြစ်ပွားလေးရှိပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမှာဆော်ဗန်ကစာတင်ကျောင်းတွေကိုဝင်ရောက်တက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြောဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုတဲ့ကျောင်းသူတွေရဲ့တချို့ကိုပြန်လည်ကတင်နိုင်ငံကြောင်းအာနာဝင်တွေကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယိုဘေးပြည်နယ်ဒပ်ချီမြို့ကဆိုးရပိုင်းအမျိုးသမီးထိပ်ပြန်ပညာထက်တန်းကျောင်းကိုလက်နက်ကန်တပ်သမားတွေစီးနှင်တက်ခတ်ခဲ့ပြီးနှစ်ရက်ကြာမှာပဲပျောက်ဆုံးနေတဲ့ကျောင်းသူတချို့ကိုယိုဘေးနဲ့ဘုံတို့ပြည်နယ်နေဆက်နီးမိနစ်လုံးကရှာဖွေတွေ့ရှိခဲ့တာပါအင်္ဂါနေ့တုန်းကကျောင်းတက်တဲ့ကျောင်းသားစီးရင်ကောက်ယူရင်မှာပဲကျောင်းသူ60တိရပျောက်ဆုံးနေတာသိခဲ့ရကြောင်းလည်းနှိဆက်သူတွေကပြောပါတယ်နိုင်ဂျီးရီးယားရဲ့တပ်ဖွဲ့နဲ့ဒေသခံပညာရေးဝန်ကြီးဌာနတို့ကတော့မင်းကလေးတွေပြန်ပြီးဆွဲခံရတာမဟုတ်တဲ့အကြောင်းညှင်းဆိုထားကြပါတယ
်အမေရိကန်မျိုးသမီးရေကဲဟော်ကီအသင်းအနေနဲ့အိုလံပစ်ရွှေစိတ်ဆုကိုနှစ်ပေါင်း20ဆက်လွတ်ခဲ့ရပြီးဒီနေ့အိုလံပစ်ပွဲကျမှာကနေဒါနိုင်ငံကိုတည်တည်လေးကန်အနိုင်ယူပြီးရွှေစိတ်ဆုပြန်စကူသွားခဲ့ပါတယ်လွန်ခဲ့တဲ့နှစ်20ကဂျပန်မှာကျင်းပခဲ့တဲ့အိုလံပစ်ပွဲမှာနောက်ဆုံးပွဲဆွဲခဲ့တဲ့အမေရိကန်ရေကဲဟော်ကီဘောလုံးရိုက်အသင်းအနေနဲ့အခုတောင်ကိုရီးယားမှာကျင်းပတဲ့ဆန်းဝါဒီအိုလံပစ်မှာအရင်၄နှစ်ဆက်တိုက်ပွဲဆွဲလာခဲ့တဲ့ကနေဒါအသင်းကိုနောက်ဆုံးပွဲနဲ့ဒီကိုနဲ့ကန်နိုင်လိုက်တာပါဒီဟော်ကီပွဲအချိန်ပြည့်ကစားခဲ့ပြီးနှစ်ကိုးတည်ချာခဲ့ရကနေအချိန်ပိုကစားရမှလည်းဆက်တည်ချာကပထမပွဲနဲ့ဒီမှာလည်းဘယ်သူမှဂိုးမသွင်းနိုင်ခဲ့ရကနေနောက်ဆုံးပွဲနဲ့ဒီချိန်ထပ်သွင်းပြန်ပေးရမှာအခုလိုအနိုင်ရရှိလိုက်တာဖြစ်ပါတယ်ခင်ဗ
ျကျသာလေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်နေတဲ့ချက်တွေစတိုက်နားဆင်ရပါမယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့တ်မာစီယယ်ဟာကရားပြည်နယ်လွိုက်ကော်မြို့ကိုတွားရောက်ပြီးတနိုင်ငံလုံးအပြစ်ရက်လက်မှတ်မထိုးရသေးတဲ့ကယင်နီအမျိုးသားတွတ်တက်ရေးပါတီ KNPP နဲ့တွေ့ဆုံခဲ့ပါတယ်။ USAID ကပေးအပ်တဲ့ဒေသဖွံ့ဖြိုးရေးအကူအညီပေးရေး၅နှစ်စီမံကိန်းအသစ်အတွက်ကရားပြည်နယ်ကိုတွားရောက်ခဲ့တဲ့တန်မတ်ဂျီရဲ့ခီးစဉ်အကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာငြိမ်းချမ်းရေးမြင့်တင်ဖို့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအားပေးကူညီတဲ့အနေနဲ့တမ်မတ်ဂျီစကော့မာဆယ်လာရောက်ခဲ့တာဖြစ်ပြီးတော့နိုင်ငံရေးပြင်ဆင်မှုအခြေအနေတွေဒေသတွင်းဖွံ့ဖြိုးရေးတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KMPP ရဲ့ဗဟိုကော်မတီအထွေထွေတွင်းရင်မှုဥရွှေမျိုးတန်ကပြောပါရစေ။
ကျွန်တော်တို့ကတော့စီမံကြောင်းအတိုင်းဆက်သွားမယ်ဆိုတာကိုကွန်ဖာမ်ဖြစ်တယ်ဒီကိစ္စဒီမှာလည်းဖြစ်ဖြစ်ခဲ့တဲ့ကိစ္စရှိတဲ့ကြောင့်မလို့ဘလို့လို့ဆက်မလို့မထိုးနိုင်နေခါမရှိဘူးအဲ့တော့အစိုးရနဲ့တမလို့နားလဲအောင်သူတို့တို့တွေနဲ့တမလို့အောင်တော့ဖြောင်းပြပြီးကိုယ်လေအဲ့တော့အဲ့လိုတော့နိုင်လေတော့နိုင်တဲ့ချိန်မှာဒီပြည်နယ်ပြည်နယ်ချိုင်းကိုကျွန်တော်တို့ကပြီးခဲ့တဲ့အစိုးရနဲ့ချုပ်ဆိုခဲ့တဲ့ Bilateral Agreement တွေပေါ့ဟိုဒီပြီးခဲ့တဲ့သဘောတူညီချက်ပြည်ထောင်စုသဘောတူညီချက်များတွေနဲ့ကျွန်တော်တို့ကထိတ်သိမ်းသွားလို့လည်းဆန္ဒရှိတယ်ပြီးခဲ့ဖြစ်ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမလို့ခကရောစုခကရောဘောနော်ဒါကျွန်တော်တို့လက်ခံလို့ပဲကျင်းလာလို့ပဲအရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုလို့ရှိရင်တော့ဒါဒီနေ့ခရီးနေ့ပတ်သက်လို့ CNC ကိုတက်တင်ပေါ်ပြီးတော့ကျွန်တော်တို့ဟို office ရှိလာတဲ့အချိန်မှာကျွန်တော်တို့တော့လက်မထိုးနေတဲ့အခြေအနေရောက်ရှိလာမှာပေါ့လေဒီလိုမလျှောက်ရှိရှိနေတယ်မှာတော့ကျွန်တော်တို့agreement တွေကိုဒီကိစ္စ financial agreement နဲ့ထိမှမဆိုတဲ့ကိစ္စကိုသူတို့အနေနဲ့လည်းကုညီဟိုဆောင်ရွက်ပေးဖို့ပေါ့ဒါလည်းကျွန်တော်ပြောပြပါ
2018ခုနှစ်ဒီဇင်ဘာလအတွင်းတမရုံနဲ့ KMPP ပြပခဖြစ်ပွားခဲ့ပြီးတော့ KMPP ကတပ်ဖွဲ့ဝင်တချို့သေဆုံးခဲ့တယ်လို့ KMPP ကထုတ်ပြန်ခဲ့တာပါဒီဖြစ်ပျက်ဟာငင်းချမ်းရေးအတွက်အနောက်ရှက်ဖြစ်ခဲ့ရကြောင်းနဲ့ငင်းချမ်းရေးအတွက်ဝိုင်းဝန်းထိန်းသိမ်းနိုင်ဖို့အမေရိကန်တမ်မတ်ကြီးနဲ့ဆွေးနွေးဖြစ်ခဲ့ကြောင်းဥရွှေမျိုးတန်ကပြောပါတယ်တမ်မတ်ကြီးစကော့မာဆေဟာလွိုက်ကော်ခီးစဉ်အတွင်းအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ရဲ့မြန်မာနိုင်ငံတောင်ပိုင်းဒေသအတွင်းဖွံ့ဖြိုးရေး၅နှစ်စီမံကိန်းအသစ်စတင်တဲ့ခန်းနာမှာလည်းပါဝင်ခဲ့ပါတယ်အမေရိကန်ဒေါ်လာ48တန်းသုံးဆွဲမဲ့ဖွံ့ဖြိုးရေးအစီအစဉ်ဟာကြာပြည်နေတဲ့ကကျမကြီးပညာကြီးအသက်မွေးဝမ်းကြောင်းအခွင့်အလမ်းတွေမှာတိုးချဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းတမ်မတ်ဂျီစကော့မာဆေရဲ့လိုက်ကော်မြို့မှာပြောကြားခဲ့တာကိုအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအိုင်ယနီမန်ရင်းကအခုလိုပြန်ပြောပြပါတယ
် Today US Ambassador Scott Marcial joined four local organizations in Loika to help launch the U.S. Agency for International Development's new five-year, $48 million project.
American dollar laser shutdown, don't say USA ain't honest, seeming in this sudden counter for me, Kanama. Data can't put Syrian at them at you, please don't give away. To be a garo, a cool loss on the Hanama Piduri, a tooth the pin, peri beca, bait and tenet, Piduri, a dread a goony babo, American Pian Suga, Galashi, Tashige, Dante Tango, Select, County Porawa. The Manang air, democracy, a twin Kubia Mune, Data Gan, Puesiri, a Japat Puesiri, and the Ma Suya Ajama, Nina Longansinri, Sunday Muri, Total Labo, American Pian Suga, Sabi, Apini, Sure, the Boaway.
Tamaji Masi Ha, Cookies and Drink, Lumukuni, Purinale, Dwisson Gabiro, Tidarin Pumbuyi, Yinjain, Sasa Long Anima, Merigan in a Kuni Biru, Digata, Sunu Tigajong, Sunuba Bangere, Binayina Pumbu Dudae Foundation, Amuzon Draga, Utu Chica, Kulu Piovari.
Jeropina Rima, Jerogin, Sua for the Pumbu Long Anu, Jeroa Jishi, Sovereign and Busura, Jeroa Jishi, Tidan Kanere, or Yinjain Ya, Yabusura, Jeru to net to their query Alonga. ကျွန်တော်တို့တက်တန်နေပါလေအဲ့ဒါကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဓိကတော့ဆိုတော့ပြောတဲ့ဟိုဖွံ့ဖြိုးရေးလုပ်ငန်းဆိုလို့ရှိရင်အဓိကပညာရေးလို့ကျွန်တော်တို့အမျိုးသမီးရဲ့ကိစ္စလို့ဆိုချမ်းရေးနဲ့ပတ်သက်တဲ့ပတ်သက်တဲ့ကိစ္စလို့နောက်လူငယ်ဖွံ့ဖြိုးရေးလို့နောက်တစ်ခုကစာဝတ်နေရေးတွေနဲ့ပတ်သက်ပြီးတော့ဟိုဖန်ပြီးပေးနိုင်မယ့်အခွင့်အလမ်းကိစ္စတွေကိုအဓိကထားပြီ
USA ရဲ့အစည်းအဝေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကျေးရွာတချို့ကိုလည်းတွားရောက်ခဲ့ပါတယ်။တမကြီးဟာအခုလအစောပိုင်းတုန်းကလည်းကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါသေးတယ်ခင်ဗျာ
။ကိုစီသူဆက်သွယ်မေးမြန်းထားတာပါရှင်။အခုထားမြတ်မှာနယ်စပ်ပညာရေးအခြေအနေကိုလည်းအလှည့်ပေးပါရစေ။မြန်မာနိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းကျောင်းသူကျောင်းသား600ကျော်ဟာမြန်မာအစိုးရရဲ့လေးတန်းနဲ့၈တန်းအတန်းတည်းစာမေးပွဲတွေဖြေဆိုနေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာမြန်မာကျောင်းပေါင်း33ကျောင်းရှိပြီးလေးတန်းနဲ့၈တန်းဖြေဆိုသူတွေအတွက်စာစစ်ဌာန3ခုဖွင့်ထားပြီးတော့ဖေဖော်ဝါရီလ21ရက်နေ့ကစပြီးတော့ဖြေဆိုနေကြတာဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာစာသင်ကျောင်းပေါင်း68ကျောင်းနဲ့၄တန်းနဲ့၈တန်းအစိုးရစစ်ဆန်မှုဘက်ကဖြည့်ဆို့တဲ့ကျောင်းက33ကျောင်းရှိတာပါ2018ခုနှစ်2018ပညာသင်နဲ့မှာတော့ကရင်ပြည်နယ်မြဝတီမြို့ပညာရေးဌာနကနေကြီးကြပ်မှုနဲ့မဲဆောက်မြို့မှာစာစစ်ဌာန3ခုဖွင့်ပြီးရွှေပြောင်းကလေးငယ်တွေကိုဆန်မှုဘက်ဖြည့်ဆို့ခဲ့ပေးခဲ့တာပါဒီနှစ်မှာတော့အစိုးရစစ်ဆန်မှုဘက်ဖြည့်ဆို့သူ600ကျော်ရှိတယ်ဆိုပြီးရွှေပြောင်းဆရာမများအစည်းအဝေးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပါတယ်
ဒီမဲဆောက်ခြေဆိုင်ပေါ့နော်စင်တာ3ခုရှိတယ်စင်တာ3ခုမှာ၄တန်းကလေးက438ယောက်ရှိတယ်ခစ်တန်းကလေးက218ယောက်ရှိတယ်ကျောင်းစုစုပေါင်းက33ကျောင်းမဲဆောက်ဘက်မှာပဲမှာစင်တာစာစစ်ဆန္ဒ3ခုကိုဟိုဖွင့်ပေးထားတယ်စူပါဗိုက်ဇာအနေနဲ့ကတော့မြောက်ပြည်ပညာရေးဌာနအနေပြီးတော့လာရောက်ပြီးတော့ကြီးကြပ်ပေးတယ်ပေါ့အလုံးအတွက်ကို
ရှေ့ပြောင်းကလေးငယ်တွေဟာမိဘတွေကအလောက်ကနေအတိတ်ကြမရှိတဲ့အတွက်ထိုင်းနယ်ဇက်မှာစာတင်ကြရင်းနဲ့မြန်မာပြည်ထဲကိုပြန်ဝင်သွားတာမျိုးတွေလည်းရှိတာကြောင့်ဒီလိုအစိုးရစစ်ဆန်မှုဘက်ကိုဖြေဆိုတဲ့အခါမှာမြန်မာပြည်ကိုအပြီးကျန်ရင်လည်းမြန်မာပြည်တွင်းကပညာရေးနဲ့ဆက်ဆက်တင်ကြနိုင်ဖို့အတွက်အထောက်အကူတွေဖြစ်တယ်လို့ဆိုပါတယ
်အကျိုးရလအနေနဲ့ကတော့ကလေးတွေအတွက်ဒီ၄ဒန်းစံအစိုးရစစ်ပြည်ဝင်အောင်လက်မှတ်ပေါ့နော်ရပြီးတော့ဟိုဒီမှာမြန်မာပြည်ရှေ့ပြောင်းကလေးတွေကမြန်မာပြည်ထဲပြင်ဝင်လာဆိုရင်မြန်မာပညာရေးထဲကိုဆက်လက်ပြီးတော့ဝင်ရောက်လို့ရတယ်ပေါ့ဒါကတော့သူတို့ရဲ့အကျိုးအမြတ်ပေါ့နော
်ထိုင်းမြန်မာနယ်စပ်မှာရှေ့ပြောင်းစာတင်ကျောင်းပေါင်း68ကျောင်းရှိပြီးကျောင်းသားဥယျာဉ်14000နီးပါးစာတင်ကြားနေတာပါကလေးငယ်တွေအတွက်ထိုင်းနယ်စပ်မှာဖြစ်တဲ့အတွက်တိုင်းရင်းသားဘာသာစကားစာပေတွေနဲ့ထိုင်းဘာသာစကားတွေကိုမဖြစ်မနေတင်ကြားရတဲ့ကျောင်းတွေလည်းရှိတာကြောင့်အတော်ကိုစူးစမ်းပြီးတင်ကြားနေရတာဖြစ်ပါတယ်မြန်မာပြည်ကရင်ပြည်နယ်အစိုးရနဲ့ရွှေပြောင်းပညာရေးလှုပ်ဆောင်နေသူတွေအနေနဲ့ဆက်ဆက်ပူးပေါင်းပြီးလှုပ်ဆောင်ပြီးမြန်မာအစိုးရစစ်ဆန်မှုဘက်တွေကိုဖြေဆိုနေကြသလိုရွှေပြောင်းစာတင်ကျောင်းတွေကအောင်မြင်သွားတဲ့ကလေးငယ်တွေဟာလည်းမြန်မာပြည်ရင်းကတက္ကသိုလ်တွေနဲ့နိုင်ငံတကာတက္ကသိုလ်တွေမှာပညာသင်ကြားနေကြသူတွေလည်းရှိကြပါတယ်ရှင
်ရာခင်ရရှင်မြန်မာနိုင်ငံမှာရင်းနှီးစည်းလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကျစရိတ်နဲ့
ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမယ့်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမယ့်ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစီဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လည်ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေးလိုက်စနေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုစာတင်ကျောင်းတွေမှာပြီးခဲ့တဲ့နှစ်ပေါင်း20အတွင်းပြစ်ခတ်မှုတွေဖြစ်ခဲ့တာမှာကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ကျောင်းသားတွေမိဘဆရာတွေနဲ့သာမကမိဘဆရာတွေနဲ့သမ္မတဒေါ်နယ်ထရမ့်တွေ့ဆုံခဲ့ပါတယ်။ကျောင်းစာတင်ကန်းတွေလုံခြုံဘေးကင်းရေးအတွက်မနေ့ဗုဒ္ဓဟူးနေ့ကသမရအိမ်ပြူတော်မှာအခုလိုတွေ့ဆုံဆွေးနွေးချိန်မှာပဲအမေရိကန်အရှိပြားဘက်ကနေအနောက်ဖက်ခြမ်းအထိအမေရိကန်နိုင်ငံတစ်လွှာကျောင်းသားတွေဟာလက်နက်ကင်ဆောင်ခွင့်ဥပဒေပြန်လည်ပြင်ဆင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ဒီအချိန်တွေပေါ် VOE သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေစူးစီးပြီးကိုသားညွန်ကပြောပြမှာပါရှင
်ဖလော်ရီဒါပြည်နယ်ပတ်ကလန်အထက်တန်းကျောင်းတစ်ကျောင်းမှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခတ်မှုကိုကြုံတွေ့ခဲ့ရတဲ့ကျောင်းသားတွေရဲ့ခြေကွဲဆွနေပွဲပြန်ပြောင်းပြောဆိုချက်တွေကိုသမ္မတထရမ့်ဒုတိယသမ္မတမိုက်ပန်စ်နဲ့ပညာရေးဝန်ကြီးဒက်စတီဒီဗိုစတိုကနားထောင်ခဲ့ကြပါတယ
် I lost the best friend who's practically a brother and I'm here to use my voice
ဒီကလိုဖြစ်နေတဲ့တငယ်ချင်းကောင်းတယောက်ကျွန်တော်ဆုံးရှုံးလိုက်ရပါတယ်သူမပြောနိုင်တော့တဲ့စကားတွေကိုပြောဖို့ကျွန်တော်ဒီရောက်လာတာပါ
This is not just Parkland anymore. This is America. This is every student and every.
ဒါ Parkland မှာနေမဟုတ်ပါဘူး။ American တစ်ခုလုံးနဲ့ဆိုင်ပါတယ်။မြို့တိုင်းမြို့တိုင်းကကျောင်းသားတိုင်းကိစ္စဖြစ်ပါတယ်
။စာသင်ကျောင်းပြစ်ခတ်မှုတွေအတွင်းကိုယ့်ရဲ့တားငယ်တမိငယ်တွေဆုံးရှုံးခဲ့ကြရတဲ့မိဘတွေကလည်း1999ခုနှစ်တုန်းကကိုလံပိုင်းကျောင်းမှာဆုလိုက်ပြစ်ခတ်ခံရတာတွေ2012တုန်းကကနေဒီကတ်မှာ6-9နှစ်အရွယ်ကလေးငယ်တွေပြစ်ခတ်ခံရတဲ့ကိစ္စတွေကိုပြန်ပြောင်းပြောပြီးတော့အချိန်ကြီးဟာဒီထက်ဘာမှတိုးတက်ကောင်းမွန်လာတာမရှိဘူးဆိုပြီးသတိပေးပြောခဲ့ကြပါတယ်။ကျောင်းသားတွေအတွက်စိတ်ကြမ်းမာရေးဆောက်ရှောက်မှုပေးဖို့နဲ့ကျောင်းတွေရဲ့လုံခြုံရေးအစီအမံအတွက်ပုံမကောင်းမွန်လာဖို့လက်နက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့အပါဝင်အခုလိုပြစ်ခတ်မှုဖြစ်စဉ်တွေကိုတားဆီးကာကွယ်နိုင်မယ့်နည်းလမ်းအတော်များများတယောက်ဆွေးနွေးတဲ့ကျောင်းသားတွေမိဘတွေဆရာတွေကတောင်းဆိုခဲ့တာတွေရှိပါတယ်။စစ်တပ်ကလို့အမြန်နှုံနီးပါပြစ်ခတ်နိုင်အောင်လို့လက်နက်မှာတပ်ဆင်ထားတဲ့ကိရိယာတွေကိုတားမြစ်ဖို့အတွက်သမ္မတထရမ့်ရဲ့ဆောင်းချက်တွေကိုကျောင်းသားအချို့ကထောက်ခံချီးကျူးပေမဲ့ဒါနဲ့ရင်မလုံလောက်တော့ဘူးဆိုပြီးပြောပါတယ်။လနက်ကန်ဆောင်ခွင့်တင်းကျပ်ကျပ်လှုပ်ထားတဲ့အစ္စရေးနဲ့အော်စတြေးလျလိုနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးတော့အမေရိကန်ပြောင်စုမှာဆိုရင်ဒီအသက်21နှစ်အောက်အရွယ်ရောက်သူတွေဟာအရွယ်ဝေရာတက်ကိုတနက်ဝေရာပို့ပြီးတော့လွယ်ကူနေတယ်လို့ကျောင်းသားတယောက်ကထောက်ပြပါရယ်။ဘာတွေလှုပ်တင်လဲဆိုတဲ့အပေါ်မှာဆွေးနွေးကြသူတွေကအမြင်တွေအမျိုးမျိုးရှိနေပေမဲ့အားလုံးသတ္တဘောတွေတိုက်တွန်းတာကတော့သမ္မတထရမ့်အနေနဲ့သူ့ရဲ့အာဏာကိုသုံးပြီးတော့အပြောင်းလဲလုပ်ဖို့ပါပဲ။စာသင်ခန်းတွေလုံခြုံရေးအတွက်ဆရာတွေကိုလက်နက်တပ်ဆင်မယ်ဆိုတဲ့လူကြိုက်နေတဲ့ကိစ္စမျိုးတွေအပါအဝင်စာသင်ခန်းတွေဘီကင်းလုံခြုံရေးအတွက်စဉ်းစားချက်တွေအားလုံးသူ့အနေနဲ့သုံးသပ်သွားမယ်ဆိုပြီးသမ္မတထရမ့်ကကတိပေးခဲ့ပါရယ်
။ So we'll be doing the background checks. We'll be doing a lot of different things but
နောက်ကြောင်ရသွေးနောက်ကြောင်ရသွေးစစ်ဆေးတာတွေလုပ်ပါမယ်။တခြားတင်းကျပ်မှုတွေလည်းလုပ်ပါမယ်။ဒါပေမဲ့တေချာလာကတော့ဒီလိုစဉ်းစားချက်တွေကိုလည်းကျွန်တော်သုံးသပ်နေတယ်ဆိုတာပါပဲ
။လာမယ့်သတင်းပတ်ကြရင်လည်းပြည်내အုပ်ချုပ်ရေးမှုတွေနဲ့ဒီကြောင်းကိုသူ့အနေနဲ့ဆွေးနွေးဖို့ရှိတယ်လို့သမ္မတထရမ့်ကပြောခဲ့ပါရယ်။အီဗီရောမှာသမ္မတထရမ့်ကကျောင်းသားတွေမိဘဆရာတွေနဲ့စာသင်ခန်းတွေလုံခြုံရေးကိစ္စဆွေးနွေးနေတဲ့အချိန်မှာပဲအမေရိကန်တလွှားမြို့အတော်များများမှလည်းလက်နက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့အတွက်စာသင်ခန်းတွေကိုယာယီစွန့်ခွာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ
် When I was reading about the Parkland shooting I was like oh my god this could happen to me
Parkland ပြစ်ခတ်မှုတဲ့င်းကိုကြားလိုက်ရတော့ငါလည်းဒီလိုကြုံရနိုင်တာပဲဆိုပြီးတော့တုံ့လုံသွားမိရယ်ကျမလည်းအထက်တန်းကျောင်းသူတယောက်ပဲလေပါကွာလေကွာတာဆိုလို့ပါကလန်ကဖလော်ရီဒါမှာကျမကမယ်ရီလန်ကကျောင်းမှာနေရာပဲကွာတာ
ပါဖလော်ရီဒါပြည်နယ်ရဲ့မြို့တော်တလာဟစ်စီးစ်မှာတော့ပြည်နယ်လွှတ်တော်ရှိမှာပါကလန်ပြစ်ခတ်မှုကိုတွေ့ကြုံခဲ့သူတွေစုဝေးပြီးတော့လက်နက်ကင်ဆောင်ခွင့်ဥပဒေကိုပြန်လည်ပြင်ဆင်ဖို့လွှတ်တော်အမတ်တွေကိုဆန္ဒပြတောင်းဆိုခဲ့ကြပါတယ
် I sat hiding in a closet fearing for my life for my future
ဖြစ်တဲ့အချိန်မှာကျောက်လန့်တကြီးနဲ့နိုင်ငံကဗီဒီယိုထဲမှာကျမထိုင်ပုံနေခဲ့ရပါတယ်က
ုဆက်ဘာဖြစ်မလဲဆိုတဲ့တထိတ်ထိတ်နဲ့စိုးရင်ခဲ့ရတာပါအနာဂတ်ကြီးကိုကာကွယ်ကြမယ်ဆိုရင်ဘာကြောင့်ကျမတို့ကလေးတွေကိုအကာအကွယ်မပေးနိုင်ရမှာလဲ
လာမယ့်မတ်လ14ရက်နေ့ဧပြီလ20ရက်နေ့ကြီးကြရင်တော့ကျောင်းသားတွေဥဆောင်တဲ့တနင်္ဂနွေတိုင်းတာဆန္ဒပြလှုပ်ရှားမှုကြီးတွေလှုပ်ဆောင်ဖို့ရှိနေပါတယ်လက်နက်ကင်ဆောင်ခွင့်ထိကျုံမှုနဲ့ပတ်သက်လို့ရှိရင်အမေရိကန်နိုင်ငံကြီးမှာအတော်လေးကိုယ်လှည့်မှုတွေရှိပြီးတော့အတော်လေးလက်ညှင်းခုံရတဲ့ကိစ္စရဖြစ်ပါတယ်ပြည်အားစိတ်တဲ့မုန်းပြတနက်မျိုးတွေကိုပိတ်ပင်တာလက်နက်ဝယ်မဲ့သူရဲ့ကိုယ်ရေးနောက်ကြောင်းကိုတင်းကြပ်ကြပ်စစ်ဆေးတာတွေလုပ်မယ်ဆိုရင်ဒီလိုမျိုးကြေကွဲဝမ်းနည်းစရာဖြစ်ပျက်တွေကိုကာဝေးတားဆီးနိုင်မယ်ဆိုပြီးတော့လက်နက်ကင်ဆောင်ခွင့်တင်းကြပ်ဖို့တိုက်တွန်းနေသူတွေကပြောပါတယ်သမရထရမ်ကတော့လက်နက်ကင်ဆောင်ခွင့်ဥပဒေပါအချို့ကိုပြောင်းလဲလိုတဲ့သဘောထားကိုတော့ပြနေပါတယ်ခင်ဗျာ
ကိုတားညုံဦးပြောပြသွားတာပါရှင်အခုတော့ကလေးတွေအပေါ်မှာအကြမ်းဖက်မှုအဆုံးတက်ရေကုလသမဂ္ဂဘာလူဆောင်ရွက်ပေးမလဲကြည့်ကြရအောင်ပါကလေးတငယ်တွေပေါ်အကြမ်းဖက်လို့ရတဲ့အဆုံးတက်စီရေဆုံးဖြတ်ပြတ်ထန်းဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းနေပါတယ်ကမ္ဘာပေါ်မှာကလေး2ယောက်မှ1ယောက်နှုန်းအကြမ်းဖက်ခံရတဲ့ပြဿနာကိုအဖြေရှာဖို့ဒီသတင်းပတ်ထဲဆွစ်ဇာလန်နိုင်ငံစတော့ဟ ோம் မြို့မှာကျင်းပမဲ့အစည်းအဝေးမတိုင်ခင် WHO ကအခုလိုတောင်းဆိုလိုက်တာပါ WHO ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းပါကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကလေးတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေတက္ကရ2030ပြည့်မှာအဆုံးသတ်စေရေးကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ကိုရောက်ရှိနိုင်မယ့်နည်းလမ်းကိုမကြာခင်ကျင်းပတော့မယ့်ညီလာခံကနေပြီးလေ့လာဖော်ထုတ်သွားမှာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီရည်မှန်းချက်အတွက်အင်မတန်ကြီးလေးတဲ့အခက်အခဲတွေရှိနေတဲ့အကြောင်းကိန်းဂဏန်းအချက်လက်တွေကညွှန်ပြနေကြပါတယ်။ကမ္ဘာပေါ်ကအသက်2နှစ်ကနေ18နှစ်အထိကလေးစုစုပေါင်း1ဘီလီယံရဲ့ထက်ဝက်ဟာရုပ်ပိုင်း၊လိမ်ပိုင်းဆိုင်ရာဒါမှမဟုတ်စိတ်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုဒါမှမဟုတ်ဥပက္ခပြုခံရမှုတွေကိုခန်းစားနေကြရတယ်လို့ WHO ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲ့ဒီအကြမ်းဖက်မှုတွေဟာအိမ်တွင်းဒါမှမဟုတ်ကျောင်းတွင်းတွေမှာဖြစ်နေတဲ့အကြောင်းလည်းဖော်ပြထားတာပါ။အဲ့ဒီအကြမ်းဖက်မှုဆိုတဲ့အထက်မှာလူငယ်အချင်းချင်းကြားနှိုင်းတက်စီနှင်းပြမှုနဲ့နိုင်လုံမင်းတက်ပြမှုတဲ့အကျင့်စရိုက်တွေလည်းပါဝင်ပါတယ်။ဒီလိုအကြမ်းဖက်မှုတွေဟာပြိပက္ခဖြစ်နေတဲ့အခြေအနေမျိုးတွေနဲ့တခြားထိရှလွယ်တဲ့အနေအထားတွေမှာအဖြစ်များကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။အစွန်းစွန်းထိအကြမ်းဖက်မှုဟာသေဆုံးတဲ့အထိဖြစ်ရပါပဲ။ဆဲကျော်တက်တွေကြမှာတည်ဆုံးတဲ့အထည်ဖြစ်စေတဲ့အချက်၃ချက်မှာလူသတ်မှုပါဝင်တယ်လို့ WHO ရဲ့ကူးစက်မှုမရှိတဲ့ယောဂဗေယဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူး Etienne Crute ကပြောပါတယ
် But beyond that there also for those who survive which is the vast majority a wide array of health consequences mental health consequences
ဒါပေမဲ့အဲ့ဒီအခြေအနေတွေကိုလွန်မြောက်လာပြီးရွေးရောက်လာကြတဲ့လူငယ်တွေမှာရင်ဆိုင်ရရတဲ့ကြေကြေပြတ်ပြတ်ခံစားနေရတဲ့ကျန်းမာရေးဆိုင်ရာအခြေအနေတွေကတော့စိတ်အားငယ်မှုစိုးရင်ကြောင်ကြမှုအိတ်မပြောတာအမှုအကျင့်ပြောင်းလဲမှုစတဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေတွေပဲဖြစ်ကြပါတယ်ဒီလူငယ်တွေဟာတခြားသူတွေထက်စိတ်လေးအရက်တွေပိုတော့မယ်ကူးစက်တတ်တဲ့ HIV နဲ့ကူးစက်မှုမရှိတဲ့ NCD လို့ခေါ်တဲ့ယောဂဗေဒတွေဖြစ်စေနိုင်တဲ့အန္တရာယ်ရှိမဲ့လိမ်မဲဆိုင်ရာအမှုအကျင့်တွေလည်းရှိလာနိုင်ပါတယ
်အကျန်းဖက်မှုဆိုတာဟာဖြစ်တတ်တဲ့သဘောမျိုးဖြစ်ရောဖြစ်စဉ်ကိစ္စမျိုးမဟုတ်ဘူးလို့ Mr. Crew ကပြောပါတယ်အဲ့ဒီအကြမ်းဖက်မှုဆိုတာဟာကြိုတင်ခန့်မှန်းပြီးတော့ကာကွယ်တားဆီးလို့ရနိုင်ပါတယ်။စတော့ဟ ோம் မှာကျင်းပမဲ့ညီလာခံကနေပြီးကလေးတွေကိုအကြမ်းဖက်မှုအဆုံးသတ်ရေးမဟာဗျူဟာ9ချက်ကိုစဉ်းစားအဖြေရှာကြမှာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီ9ချက်မှာအကြမ်းဖက်မှုကိုကာကွယ်တဲ့ဥပဒေပြဋ္ဌာန်းဖို့အကြမ်းဖက်မှုဆိုတာကိုလုံးဝလက်မခံတော့တဲ့စံနှုန်းတွေကိုတတ်မှတ်ဖို့ယောက်ျားလေးတွေရဲ့ရန်လိုကြမ်းတတ်တဲ့အမှုကျင့်တွေကိုကင်တွယ်ဖြေရှင်းဖို့ဘီအန်ဒီရဲ့ကင်းရှင်းတဲ့ပတ်ဝန်းကျင်ဖြစ်အောင်ဖန်တီးပေးဖို့နဲ့ငယ်ရွယ်တဲ့မိဘတွေကိုမိဘကောင်းဖြစ်အောင်ဘလို့ပြုမှုနေထိုင်ရမယ်ဆိုတာတွေကိုတင်ကြားပေးဖို့တွေပါဝင်ပါတယ်ရှင
်ဘယ်ကနေထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းရေဒီယိုအစီအစဉ်တွေကိုည7:00နာရီအထိလိုင်းဒိုမီတာ1925နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့အရင်ဆုံးကျမအေးကန္တာဥဟောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်မှာတော့ကချင်နိုင်ငံရေးပါတီ3ခုပေါင်းပြီးတော့ပါတီ1တခုထူထောင်ခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင်တရှင်းနယ်ကွန်ဂရက်ပါတီဖြစ်တဲ့လူကိုတစိုက်ကကချင်အမျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်စိမ့်နဲ့လာခဲ့
ကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသကြီးတွေကသတင်းအစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ရမှာပါအခုရင်ဆုံးတော့ကျမရဲ့အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ရင်တိုက်မှုနဲ့ဥကောင်းဒဏ်ရာရတဲ့အကြောင်းကိုတင်ပြပေးထားပါတယ်ရင်တိုက်မှုကြောင့်ဥကောင်းနဲ့လေဗင်းနေရာတဝိုက်မှာထိခိုက်မှုတွေဖြစ်လာမယ်ဆိုရင်ဘလူကာကွယ်စောင့်ရှောက်ရမလဲဆိုတဲ့အကြောင်းအုံနောက်နဲ့အာယုံကျော်အထူးခွဲစိတ်ကုပါရဂူဒေါက်တာဆိုင်မွန်တာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အထူးကုသမားတော်ကြီးဒေါက်တာဆိုင်မွန်တာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရေမတော်တဆတိုက်မှုတွေကအဖြစ်များနေတာကိုတွေ့ရတဲ့အခါကျတော့ဒီမတော်တဆမှုတွေကြောင့်ဥကောင်းတန်ရရတဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။အာများပါဗျ။ဒီမတော်ဆကျင်းမှုကတော်တော်လေးများတယ်ဘာဖြစ်ဆိုညာဘက်ကလူငယ်တွေကများတယ်နောက်ပြီးတော့ရင်ကမော်တော်ဆိုင်ကလူလည်းကူမရအခုကဆရာနဲ့တက်တာသွားလာနေအစီအစီလမ်းနဲ့ကောင်းနောက်တစ်ခုတိုးရော်တဲ့အထိကိုဒီစင်းလူပါလူဟူရတဲ့ချီတော်လေးရတယ်တုံးတဲ့တော်များတယ်။နောက်တစ်ဖက်မှာဒီရင်စိကန်းနိုင်ငံလည်းတိတ်တော့နားမလဲဘူး။နောက်အသက်အရွယ်မရောက်တဲ့ခရီးရလည်းဒီခါလေးအတူတူလိုက်စိတ်မရှိဘဲနဲ့သူပေါတာလည်းရှိတ
ယ်။ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီရင်တိုက်မှုများတဲ့အခါကျတော့ဘလို့မျိုးဒီဥကောင်းတန်ရတွေရလဲဆရာကြ
ီး။ Motorcycle come out from over man. တချို့ကပေါ်ပေါ်ဆော့တယ် come out လည်းမဆောင်ဘူး။အဲကောင်းအပ်ချီရနေကိုယ်ပြေကုန်
။ဟုတ်ကဲ့အဲ့တော့ဆိုက်ကယ်တိုက်မှုကြောင့်အုံနောက်တန်ရရတာပုံများတဲ့တဘောပေါ့
။ကောင်းဟုတ်တယ်များတယ
်။ဟုတ်ကဲ့အဓိကတော့ဒီဆိုက်ကယ်အုတ်ထုတ်မပါလဲပေါ့
။ဆိုက်ကယ်အုတ်ထုတ်မပါဘူးချီတာအများများတယ်။ဒါမဲ့တချို့ကြောင့်အဲဆိုက်ကယ်အုတ်ထုတ်ဆောင်းရတော့လေဘယ်လိုဖြစ်ရဆိုလည်းပင်အယူကျိုးတယ်။အောက်ပိုင်းကကုန်ပြေကုန
်။ဟုတ်ကဲ့အဲ့တော့အဓိကတော့ဒီအုံနောက်ရဲ့အာယုံကျော်မကြီးကိုသွားထိခိုက်တာပေါ့ဆရာနော်လည်းပင်
။ဟုတ်တယ်ဟုတ်တယ်
။ဟုတ်ကဲ့ဆရာကားတိုက်မှုမှာဘယ်လိုမျိုးဒီဥကောင်းတန်ရအောင်ဖြစ်စေလဲဆရာကြီ
း။အော်ကားတိုက်မှုမှာတော့နောက်ပိုင်းကပတ်တဲ့အလေးအကျင့်တွေသိရှိမှုစိတ်အမရှိတဲ့ခါကျတော့ကာဗတ်တိုက်ပြီးဆိုရင်ဆက်မှရှိတဲ့လူတွေကရုပ်တရက်ချက်ချင်းရှေ့ဝုံငယ်လွင့်စင်သွားတယ်ရှေ့ရှိတဲ့အရာဝတ္ထုနဲ့ရိုက်မိခိုက်ပြီးတော့ကောင်းတဲ့ရှေ့မှနေရိုက်ပြီးကောင်းတဲ့ရှေ့စီရတဲ့ငရင်ရိုက်မိတယ်နောက်လေဗျာနောက်ဖို့ပြန်စံပြီးတော့ရိုက်ချိုးတဲ့လူဖြစ်တယ်အဲတော့ကောင်းတဲ့ဟာရှေ့နေရိုက်မိရင်ဖွန်ကွဲပြီးတော့တချို့ကအဖိုင်နယ်လေဗျာပြတ်ထွက်တာရှိတယ်ဒီစဉ်မျက်လုံးတွေထွက်သွားရှိတယ်နောက်ပဲပြန်လာကြဆက်ပဲကျိုးတယ်အော်ပန်နဲ့ဒီလီဗာဆုံးဒီအရာတွေကိုကြည့်ရတယ်တချို့ရမတိမရှိနဲ့စံမြောင်းရည်ကြံခဲ့တဲ့လူတွေအများကြီးတွေ့ရှိရပါလိမ့်
ဟုတ်ကဲ့ဆရာအခုလည်းမဒီလိုအပ်တဲ့ဒီဆိုက်ကယ်အတွက်ဆိုတော့အုတ်ထုတ်ပါဆရာနော်ကားအတွက်ဆိုတော့ကပတ်ကပတ်တဲ့အတွက်ခေါင်းတန်ရည်ရတာအပြင်တခြားရင်တိုက်ခတ်မှုတွေရောရှိသေးလားဆရာကြီ
းတခြားရင်တိုက်ခတ်မှုတွေလည်းရှိတယ်ဒီလမ်းနေသားပေါ်လည်းမူတည်တယ်လမ်းဆိုရင်အကွေအကောက်တို့မင်းမလေးနာတို့လမ်းရဲ့အပြင်အကွေကောက်ကတော့တချို့အကွေကတိတ်ပြီးတော့အဆောင် gradient ဆိုလေအဆောင်ကတည်းကလိုအပ်တဲ့ညမှာသူရှိတဲ့ကတ်ဟိုတစ်ဖက်လွန်ထွက်လာ
ဟုတ်ကဲ့ဆရာ
ကောက်ရဲ့အပြစ်ဟိုတာယာတို့မကောက်တာပြိမကောက်တာစသည်ပါနေနောက်လူရဲ့အပြစ်လိုအပ်တဲ့အရေးတောက်ရဲ့မူအေးရေး ပြေနိုင်ရလို့
Okay ဆရာအခုလိုမျိုးအကြောင်းမျိုးစုံရှိတဲ့အတွက်
ဒီရင်တိုက်ခတ်မှုကြောင့်ခေါင်းထိခိုက်မှုကာကွယ်ရေးအတွက်ဆိုလို့ရှင်ဘာတွေလုပ်ဆောင်မလုပ်လဲဒီရင်တိုက်မှုတွေမှာမဖြစ်လို့ဆိုရင်ကျူတီကာကွယ်မှာတွေအချက်တွေညာပဲလူတို့ကိုအတိအပြင်ကပေးအဲ့တော့မှသူတို့ပုံပြခေတ်ဆက်တော့ဒီဖြစ်ပြတဲ့နေပါဖောင်းတဲ့ဘောဆရာ
Okay
နောက်ဆိုက်ကယ်နဲ့ပတ်သက်ပြီးတော့ဒီအုတ်ထုတ်ဆောင်မှုအပိုင်းနဲ့ဒီကားမှာကပတ်ပတ်တဲ့အပိုင်းရောအော်အဲဒါရေးကြည့်တယ်အဲ့ဒါလေးတွေကစီကံနဲ့ထုတ်ထားမှာအဲ့ဒါတွေရောင်းခံရခိုင်လို့စစ်ဆေးရမှာလို့နော်အဲ့ဒါတွေးကြလို့ရှိရင်သူအရေးယူတန်းရိုက်စားပြီးတော့အဲ့လိုလုပ်ဘာများခဲ့လို့ရှိမှာသူမလုပ်ဘဲမပတ်ဘဲနဲ့ကောင်းဆောင်နေမနေနိုင်ဘူးတော့ဟုတ်ကဲ့ပညာပေးတာပြေပေ ngai de ba tao yin ba ma phiu lu chein na le da ma ye tao yin le a shin ya nya la le kha jaro mu tan la le now to be a weekend lo tao cha nya lu se de 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 ni a lu de ya twa sin paw pho de su bro tao cha sa ga lo na pyan la ya ko ka ko paw ba ma phit la u so bro ti chwa le a lu de po po sa sa de ka paw de kha jaro dukha yaw da bo
โอเคเสียตรุกูออดิปัญญาเป้มุอะเพียงคุณอ่ะเยยอยู่หมู่ดิเลพุอเนถาวะสิเสมุบ่บ่สิเสมุก็ล้อมาเว้ยยังพังกับสเปซเช็คเนี่ยชื่ออเมริกันเช็คไอ้โลบีมาโอเคเสียนอกตะคูอ่ะไอ้ไก่ตาเนี่ยปะเสร็จแล้วไอ้ไก่ตาก็ยีจี้เด้เพราะฉะนั้นคีวีมองอีไอ้ไก่เด้ก็นอกก็ยังงอนี่มันนี่สติกวีเด้นี่สติกวีတော့มุนุท้องขึ้นน่ะกาปองตะกูลูกตะเราไม่เอาไม่เอานอกจอดตัวไก่ตา
นั่นแหละเว้ยค่ะแล้วพี่กว่าแล้วรีเฟล็กซ์อ่ะนี่กูบรีฟพาร์ทเนอร์เนี่ยนอกจากแล้วแล้วไอ้ชาวมาดีเนี่ยไอ้นี่ตัวเราแล้วที่เวทราจีเนี่ยไงดิเราเนี่ยเป็นบาร์บรอเนี่ยพออสอซอยาวเอาเฉยๆยาวเอาสุดแล้วอสอยทับแล้วปองแล้วไอ้เหี้ยมัวตัวเนี่ยทับถั่วแล้วกูก็มาไงดิโอเคเสียแล้วก็ผิดแล้วไอ้ไงนี่
เซมมาหมอเดตะเนี่ยมาทุยจับแล้วสักครั้งนี้แล้วเอไลเอราเนี่ยเสียเปียงปุ๋ยเนี่ยหน้าติดเลยวันนี้เนี่ยตอนจะกาแฟจะจูตองเท่าไหร่ก็ไงโอเคโอ้ตะชั่วอ่ะเลยญาติมาดิเลท้องสัญญากุนซาจาเลยรู้เปล่าวะเสียเนาะตะชั่วอ่ะเลยปีเกว้าจาเลยอะไรยอกุนซาอ่ะเป็นกุนซาสิเอคุดิงเนี่ยชื่อเดียวกันเอราหมูเลยนะบรอซีเรจีตัวแท้ๆกลาซีเนี่ยสุกาบุสกีโดนันดิทูเดแท้ๆกันสรุปหมูเลยอ่ะ
ก็ซ่าแล้วไม่เคยกูอันเดียวเปียเอาเลยโอเคพี่เกซ่าล่ะจ้ะรอเสียโอเคพี่เกซ่าล่ะจ้ะรอเสียอ่ะพี่เกอ่ะจ้ะรอไงมาเปียพี่ซ่าเต็มสิซ่าเลยดีกว่าเยอะมากเลยซ่าเลยดีกว่าชื่อชื่อมาว่าซ่าซ่าเลยอายุมันไอ้พี่เกจะมาเลยจ้ะเนี่ยทีนี้เนี่ยมีดอกกระก้าอุบีเนาะเนี่ยเราเปล่าเราเอราซ่าก็ปูรบมาจะจะชื่อเลยโอเคเป็นเนาะโคจิมาเลยโหมดอ่ะโอเคเสีย
คุณดีการีสักเกลีมาตัวทศตะแค่หมู่เลยยาพี่รออุกองเตียนอ่ะอะเพียงแทนเสียอะไรนี่ทาในคากวนเนี่ยเอาฉันเอามาเม้มี้เนี่ยตะชาเยี้ยี้เนี่ยเฉ็ดก่อนอะเป็ดมาซีเดคลีดิโหลีบะเนี่ยการีทุบมุเปซีบะเนี่ยนอกคลีดะเลยชิกเนี่ยสวยต่ออยู่รอคูรอชุดมาวะจังเลยคือคลีดะเนี่ยก็ดีเว้ยสิเดเต็ดมาวะเนี่ยมอสเกเต็ดมาวะเนี่ยนอกมาเนี่ยเอาดอกตีไล่ดิเอาดอกไปหมายดิเว้ยโอเคเจซุหมายติดมาเลยครับ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးကန္တာပြန်လဲထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ် မြမပြည်မှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကိုလက်ခံနေကြပြီဖြစ်ပေမဲ့စစ်ပွားရေးတိုးတက်မှုနှေးကွေးနေပါတယ်ဒီအကြောင်းဦးအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်
နိုင်ငံသားယင်းနှီးမြှုပ်နှံမှုကိုအခြေခံပြီးပို့ကုန်ထုတ်လုပ်နိုင်ရင်ကမ္ဘာကုန်ထုတ်လုပ်ငန်းမှာပါဝင်လာနိုင်မှာမို့မြန်မာစီးပွားရေးတိုးတက်လာမယ်လို့ဦးသိန်းစင်အစိုးရကယူဆပါတယ်။လက်ရှိအစိုးရကလည်းဒီလမ်းစဉ်အရနိုင်ငံသားအယင်းနှီးကိုလက်ခံပါတယ်။ရှင်းလာကုန်မှာပြီးဆုံးမဲ့2018ခုနှစ်ဇန်နဝါရီလအထိအတည်ပြုထားတဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုလုပ်ငန်း မကြာမီကထုတ်ပြန်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကြေညာချက်မှာဖော်ပြထားပါတယ်စင်ကာပူကဒေါ်လာတန်း1900အကျော်အများဆုံးဖြစ်ပြီးတရုတ်ကတန်း1200ကျော်ဒုတိယလိုက်နေပါတယ်အမေရိကန်နဲ့ဗြိတိန်ဟာဒေါ်လာတန်း100ကျော်သာရင်းနှီးမြှုပ်နှံကြပါတယ်ထူးခြားတာကတော့နိုင်ငံခြားယင်းဒီမြုံနာမှုကိုကန်တာလိုက်ခွဲကြည့်ရင်ကုန်ထုတ်လုပ်ငန်းဟာဒေါ်လာတန်း1500ကျော်နဲ့အများဆုံးဖြစ်နေတာပါပဲအင်းချမ်းပြည်မှာဒေါ်လာတန်း1000ကျော်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးမှာဒေါ်လာတန်း600ကျော်စွန့်အင်မှာတန်း300ကျော်စိုက်ပျိုးရေးမှာ100ကျော်ယင်းဒီမြုံနာတာတွေ့ရပါတယ်ဒါပေမဲ့ကုန်ထုတ်လုပ်ငန်းကန်တာဟာနိုင်ငံခြားယင်းဒီမှုစုစုပေါင်းရဲ့ဆက်နေရခိုင်တုံးတာရှိပါတယ်
နိုင်ငံသားယင်းဤမြို့နံမှုပမာဏမှာ31ရာခိုင်နှုန်းကိုရေလံနဲ့သဘာဝဓာတ်ငွေထုတ်ယူရေးမှာသုံးစွဲထားပါတယ်ဒုတိယအများဆုံးကတော့စွမ်းအင်ကန်တာဖြစ်ပြီး24ရာခိုင်နှုန်းရှိပါတယ်တည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးက14ရာခိုင်နှုန်းဖြစ်လို့တတိယအများဆုံးပါစိုက်ပျိုးရေးမွေးမြူရေးနဲ့စက်မှုလုပ်ငန်းတွေမှာယင်းဤမြို့နံတာဟာ1ရာခိုင်နှုန်းတောင်မရှိပါဘူးတရုတ်ပြည်မှာဈေးကွက်စနစ်စတင်ကျင့်သုံးစဉ်ကအလုသမားအင်အားသုံးပြီးပူကုံထုတ်လုပ်တဲ့ကုံထုတ်လုပ်ငန်းတွေမှာနိုင်ငံသားယင်းဤမြုံနှံမှုကိုဖိတ်ခေါ်ခဲ့တာကြောင့်ပြည်သူတွေအလုအကန်ရကြပါတယ်မြန်မာပြည်မှာတော့တင်ရန်ဇာတနဲ့စွမ်းအင်ထုတ်လုပ်မှုမှသာနိုင်ငံသားယင်းဤမြုံနှံမှုများနေတာမို့အလုအကန်ဖန်တီးပေးတဲ့အခွင့်အလမ်းနှဲပါနေပါတယ်ဥပမာဒေါ်လာတန်း1000ကျော်ယင်းနှိတဲ့ရတနာဓာတ်ငွေစီမံကိန်းဟာအလုသမား800လောက်ကိုသာအလုတ်ပေးနိုင်တာတွေ့ရပါတယ
်တရားစတာကရတဲ့ငွေကိုအာဏာပိုင်အတိုင်းအဝိုင်းကအလွဲသုံးစားလုပ်ပြီးအခွင့်အူးခံယူတာကြောင့်တိုင်းပြည်စီးပွားရေးမတိုးတက်တာကိုတရားစတာကျိန်စားလို့အမိပေးကြပါတယ်ဘောဂဗေဒပညာရှင်အချို့ကဆိုရင်သဘောဝတရားစတာထုတ်ယူမှုမှာနိုင်ငံခြားယင်းဒီပြုတ်မှန်မှုလုတာတိုင်းပြည်စီးပွားရေးကိုထိခိုက်စေပြီးကုန်ထုတ်လုပ်ငန်းမှာယင်းဒီမြုံနံတာနိုင်ငံရဲ့စီးပွားရေးကိုတိုးတက်စေတယ်လို့ယူဆပါတယ်ဦးသိန်းစင်အစိုးရလက်ထက်ကစပြီးကုန်ထုတ်လုပ်မှုမှာဒေါ်လာတန်ပေါင်းထောင်ချီပြီးနိုင်ငံခြားကယင်းဒီမြုံနှံလာပါတယ်လောကရနေ့ကဆိုရင်အထည်ချုပ်လုံငန်းမှာနိုင်ငံခြားယင်းဒီမြုံနှံမှုပမာဏ3%တိုးပွားလာပါတယ
်လုပ်ငန်းကျွမ်းကျင်ပြီးအိန္ဒိယနိုင်ငံတွေထက်လုံသားကတက်တာနေတဲ့မြမအထည်ချုပ်လုပ်ငန်းကြီးထွားလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်နိုင်ငံခြားယင်းဒီမြုံနှံမှုကိုဆွဲဆောင်ရမှာလွယ်လွယ်ကူကူစီးပွားရေးလုပ်နိုင်သလားဆိုတာကိုအရင်ဆုံးလေ့လာကြပါတယ်စီးပွားရေးလုပ်ရတာလွယ်ကူမှုကိုကမ္ဘာ့ဘဏ်အုပ်စုကနိုင်ငံ190မှာလေ့လာတဲ့အခါမြန်မာဟာအဆင့်191မှာရှိနေတာတွေ့ရပါတယ်မြန်မာထက်လွယ်ကူတဲ့နိုင်ငံပေါင်း190ရှိပြီးမြန်မာထက်ခက်ခဲတဲ့နိုင်ငံ19နိုင်ငံသာရှိနေပါတယ်မြန်မာပြည်မှာယင်းဒီမြုံနှံရတာအနေရရှိတယ်လို့ယူဆနေတဲ့ကုမ္ပဏီတွေရှိနေပါတယ်။ဒါကြောင့်မြန်မာပြည်မှာဒေါ်လာတန်း5000ကျော်ယင်းနှိမ့်နှံချိန်မှာအနေရကင်းတယ်လို့ယူဆကြတဲ့စင်ကာပူနိုင်ငံမှာဒေါ်လာတန်း5000ကျော်ယင်းနှိမ့်နှံကြတာတွေ့ရပါတယ
်။စီးပွားရေးလုပ်ငန်းကွန်ထရိတ်ကိုသဘောတူထားတဲ့အတိုင်းလုပ်ကင်ဖို့တိုက်တွန်းရတဲ့အခါမှာမြန်မာဟာအခက်အခဲဆုံးလို့ဖြစ်နေပါတယ်။ကမ္ဘာ့ဘဏ်အုပ်စုရဲ့ Doing Business 2018မှာနိုင်ငံပေါင်း190ကိုရှင်ကြည့်တဲ့အခါမြန်မာဟာအဆင့်188အများဆုံးအဆင့်မှာရောက်နေပါတယ်မြန်မာတဲ့ဆိုတာနှစ်နိုင်ငံပဲရှိပါတော့တယ်တရားဥပဒေကိုရိုသေလေးစားခြင်းမရှိတာဟာစီးပွားရေးနယ်ပယ်အထိပြန့်နှံ့နေကြောင်းမြန်မာကပြတ်တက်နေတာဖြစ်ပါတယ်ဒါကြောင့်စီးပွားရေးလောကမှာတရားဥပဒေစိုးမိုးမှုရှိရလားဆိုတာနိုင်ငံခြားကုမ္ပဏီတွေတန်တရာရှိနေကြပုံရပါတယ်အစိုးရကတော့2016မှာနိုင်ငံခြားယင်းဒီမြုပ်နှံမှုဥပဒေဖြင့်ပြဋ္ဌာန်းထားတာကြောင့်ပြည်ပအရင်အနည်းတိုးပွားလာလိမ့်မယ်လို့မျှော်လင့်နေပါတယ်။မြန်မာပြည်မှာအလားအလာရှိနေတာတွေများပြီမဲ့လက်တွေ့မှာတင်းတယ်လို့ဖြစ်မလာတာတွေကလည်းများနေပါတယ်။လက်ရှိဗန္ဒယီနှစ်ဖြစ်တဲ့2018-18ပထမ6လပတ်မှာနိုင်ငံခြားအရင်အနည်းဒေါ်လာတန်း5000ကျော်ခွင့်ပြုထားပြီမဲ့လက်တွေ့ယင်းဒီမြုပ်နှံမှုဟာတန်း4000နီးပါးပဲရှိတယ်လို့သိရပါတယ်။ဒါပေမဲ့ကုန်ထုတ်လုပ်ငန်းအထူးသဖြင့်အထည်ချုပ်လုပ်ငန်းမှာယင်းနှိမ့်နှံမှု3%တိုးလာတာကိုကောင်းတဲ့လက္ခဏာလို့မြင်ကြပါတယ်ခင်ဗျာ
။ဒီက
ောင်ခင်ရဲ့မြန်မာရေးတန်တက်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနှာစင်နိုင်ပါတယ်။အခုနောက်ဆုံးကြန်နေတဲ့တိုင်းရင်သတင်းလောကဏ္ဍကိုနှာစင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီပါဝိုင်းတော့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးဟာအနာပိုင်းတွေဘက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာဘုံပေါက်ကွဲခဲ့လို့23ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်ဆိုတာနဲ့အစည်းအဝေးပွဲတွေလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမူမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေကန့်သတ်ညွှန်ကြားလာတဲ့အပေါ်ရခိုင်လူထုအခြေပြုဖွဲ့စည်းတွေကဘယ်လိုမြင်ပါသလဲဆိုတာတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး900နီးပါးမှာမိမိကျေးရွာတွေကိုပြန်ကြဖို့အာဏာပိုင်တွေဘက်ကဖိအားပေးတာခံနေရတယ်လို့တရက်ခံဟိန္ဒူတွေကပြောပါတယ်သူတို့မှလွန်ခဲ့တဲ့နှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရာစွန့်ခွာပြီးစစ်တွေမျိုးမှခိုးလုံနေခဲ့ကြသူတွေဖြစ်ပြီးအာဏာပိုင်တွေဘက်ကလုံခြုံရေးစိတ်ချရလို့နေအိမ်ပြန်ဆောက်ပေးမယ်ဆိုတဲ့ကတိနဲ့စစ်တွေကနေမောင်တော်မျိုးကိုပြောင်းရွှေ့လာကြတာပါအခုလိုဖိအားပေးခံနေရတဲ့ဟိန္ဒူလူမျိုးတွေကတော့မောင်တော်ရက်ွက်3 4မိုင်ရွှေစားခမောင်းစိတ်နဲ့တမန်နာကျေးရွာတွေဖြစ်ကြပြီးလက်ရှိမောင်တော်ခရိုင်အုပ်ချုပ်ရေးမှူးရုံးရှိကဒုက္ခတွေစခန်းမှာနေထိုင်နေကြရပြီးအစားအသောက်နဲ့နေထိုင်ရေးအတွက်ပါဒုက္ခကြုံနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်သူတို့တွေဟာမိမိကျေးရွာတွေကိုပြန်ချင်ပေမဲ့လုံခြုံရေးစိတ်မချရတဲ့အပြင်နေအိမ်တွေလည်းမိရှုခံထားရတဲ့အတွက်အရင်နေရာတွေကိုမပြန်လို့ပဲရခိုင်တိုင်းနာကျေးရွာတွေမှာနေရာချထားပေးဖို့အာဏာပိုင်တွေကိုတောင်းဆိုတင်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းလာကျူးမြို့ဌာနဆိုင်ရာရုံးတွေ၊ကျမရေးဌာနရုံးတွေရှိတဲ့စည်ရေးကုန်းကအမှန်နဲ့ရက်ွက်မှာဖေဖော်ဝါရီလ23ရက်နေ့ညနေပိုင်းမှာဘုံပွားကွဲလို့23ဦးတန်ရာရရှိပြီး2ဦးသေဆုံးခဲ့ပါတယ်။သေဆုံးသူကရုံးမပဝန်ထမ်းမှတ်မော်မော်နဲ့မှတ်ဆန္ဒဖုံးစုသူဖြစ်ကြောင်းပဝန်ထမ်းတိုင်းဝိုင်းတွေကပြောပါတယ်။လမ်းမတော်လမ်းပေါ်ကရုံးမပနဲ့အရာဝတီပန်းကျမ်းမှာဘုံပွားကွဲတာဖြစ်ပြီးပွားကွဲမှုရှင်ကြောင့်ပေးစရာဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ပွားကွဲမှုလှုပ်ရှားတဲ့တရက်ခိုင်ကိုတော့မဖမ်းမိသေးဘူးလို့ရဲတပ်ဖွဲ့တိုင်းဝိုင်းကပြောပါတယ်။အခုလိုပြင်းထန်တဲ့ပောက်ကွဲမှုမျိုးဟာလာချုံမြို့မှာအကြီးမားဆုံးပောက်ကွဲမှုဖြစ်တယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောဆိုပါတယ်
။ဖေဖော်ဝါရီ20ရက်နေ့မှာကြာရောက်တဲ့နှစ်80ပြည့်ချင်းမျိုးသားနေ့ကိုပြည်내အစ်စ်အနေနဲ့ချင်းပြည်내ရဲ့မြို့တော်ဟာခါမြို့ဝမ်မတ်တူမောင်အားကစားကွင်းမှာစီကားတိုက်မိုက်စွာကျင်းပခဲ့ကြပြီးပြည်တော်စုတိုင်းရင်းသားရဲ့ဝန်ကြီးနိုင်တက်လွင်တက်ရောက်ခဲ့ပါတယ်။အဲ့ဒီခန်းနာမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေပေးပို့လိုက်တဲ့ချင်းအမျိုးသားနေ့တဝန်လွှာကိုဝန်ကြီးနိုင်တက်လွင်ကဖတ်ကြားခဲ့ပါတယ်။တိုင်းရင်းသားပြည်သူတွေလိုလားတောင်းတနေတဲ့တန်တူရေးကိုပိုင်ပြတ်ထန်းခွင့်ကိုအမခန့်ချက်ပေးနိုင်မဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုခိုင်မာစွာတည်ဆောက်နိုင်မဲ့ဖက်စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်နိုင်ငံရေးဆွေးနွေးပွဲတွေကြိုးပမ်းဆောင်ရွက်နေတဲ့နေရာမှာချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲမဖြုတ်စတန်းပူးပေါင်းဆောင်ရွက်ကြဖို့အလေးအနက်တိုက်တွန်းနေဆိုပြီးသမ္မတရဲ့တဝန်လွှာမှာဖော်ပြထားပါတယ်နှစ်80ပြည့်ချင်းအမျိုးသားနေ့အခမ်းအနားတွေကိုပြည်သွင်းမာတာမကနိုင်ငံတကာရောက်ရှိနေကြတဲ့ချင်းလူမျိုးတွေကသူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပခဲ့ကြပါတယ်
။အစိုးရကနေပြဋ္ဌာန်းထားတဲ့2019နှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာတိုင်းဒေသများရဲ့အကျိုးစီးပွားနဲ့နိုင်ငံသားအကျိုးစီးပွားကိုအပြည့်အစုံအကောင်အထည်မဖော်ပေးနိုင်လို့ပြန်လည်ပြင်ဆင်ပြဋ္ဌာန်းပေးဖို့အတွက်ဆန္ဒဖော်ထုတ်သွားမယ်လို့ကြမ်းမြင့်ဥပဒေလူစုဆန္ဒပြပွဲဖြစ်မြောက်ရေးကော်မတီတချင်းမျိုးရာကွန်ကရက် KNC ပါတီဥက္ကဋ္ဌဒေါက်တာအမ်ကွန်လကပြောပါတယ်။အကြီးစားလွှတ်ခွဲဧက90သက်တမ်း20ဆိုတဲ့အကြီးစားစီမံကိန်းများကိုပြန်လည်သတ်မှတ်ပြသမ်းဖို့ဆက်ရန်နေရနဲ့သူ့ဖို့နေမှုကိုကန္နာဆိုင်ချုပ်မှုမရှိပါကတဘာဝပဝန်းကျင်ဆိုင်ရာပြုပြင်ဆိုင်သိမ်းမှုအပိုင်းထိခိုက်မှုများနေမယ်လို့လူစုဆန္ဒပြပွဲချင်းမြောက်ရေးကော်မတီကပြောပါတယ်ဆန္ဒဖော်ထုတ်ပွဲကိုဖေဖော်ဝါရီလ28ရက်နေ့မှာပြုလုပ်ဖို့ဒေသခံအာဏာပိုင်တွေကိုတင်ပြထားပြီး ကချင်း နိုင်ငံရေးပါတီတွေ ကချင်း လူမှုဖွဲ့စည်းတွေ ကချင်း ဥပဒေပညာရှင်တွေ ကျောင်းရည်ရတနာလုပ်ငန်းရှင်တွေနဲ့ ဒေသခံလူစုတွေ စုစုပေါင်းဦးရေ 1000 ဝန်းကျင်ခန့် ဆန္ဒဖော်ထုတ်သွားဖို့အစီအစဉ်ထားပါတယ်
မွန်ပြည်နယ်မှာ 2018 နှစ်စံပိုင်းအတွင်း ယထားနဲ့ကားတိုက်မှု 9 ကြိမ်ဖြစ်ပွားခဲ့ပါတယ် အခုလိုယထားနဲ့ကားတိုက်မှုဖြစ်စဉ်တွေကြုံတွေ့နေရတာဟာ ယထားလမ်းကိုတရားမဝင်နေရာကနေဖြတ်တန်းတဲ့အတွက် ယထားနဲ့ကားတိုက်မှုဖြစ်ပေါ်နေပြီး ပြည်သူတွေအသက်အန္တရာယ်နဲ့ကြုံတွေ့နေရတယ်လို့ မွန်ပြည်နယ်ယထားပို့ဆောင်ရေးလက်ထောက်မှန်နေကြဦးမောင်စောကပြောပါတယ် မွန်ပြည်နယ်မှာတရားမဝင်ယထားလမ်းဖြတ်ကူးတဲ့လမ်းနေရာ 80 ကျော်ရှိတဲ့အတွက်တတိထားပြီးဖြတ်ကူးကြဖို့ပြည်သူတွေရင်သွေး စီကံရှိရှိဖြတ်ကူးကြဖို့မြမမင်းရထားနဲ့ပို့ဆောင်ဆက်တွယ်ရေးဝန်ကြီးဌာနကနေအသိပညာပေးဟောပြောပွဲတွေပြုလုပ်ပြီးလက်ကမ်းစာဆောင်တွေဖြန့်ဝေထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒုဒုအခြေပြုအဖွဲ့အစည်းတွေအနေနဲ့အစည်းအဝေးပွဲလုပ်တဲ့အခါမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုတွေမလုပ်ဖို့ရခိုင်ပြည်နယ်အစိုးရကနေအကြောင်းကြားလာခဲ့တာပါ။ ဒီမိုကရေစီ အစိုးရလက်ထက်မှာအစိုးရတရရဲ့လုံဆောင်ချက်အပေါ်ဝေဖန်မှုမပြုလို့ရလို့ညွှန်ကြားလာတဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကဘယ်လိုမြင်မှာတလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကကြောက်ကြစာထက်မှာအစည်းအဝေးမှာအစိုးရကိုဝေဖန်တဲ့ပြောဆိုပြုမှုတာတွေမလုပ်ရဆိုတဲ့အချက်ပေါ်မှာဥဆောင်သူတူဦးဖြစ်တဲ့မြောက်ဦးခရိုင်လူမှုအဖွဲ့အစည်းများကိုစားပြုဆွ
ဒီမိုကရေစီအစိုးရဖြစ်နေပြီးတော့ဒုတိယကမှမူဝေဆိုင်ရဆိုရင်ဒီကရမ်းဖြစ်နေတဲ့ကိစ္စလေဒါရောက်လို့ဆိုတော့ဒီမိုကရေစီကပြည်နေတာပြီးတော့အခုမကောင်းလာဘူးဒီမှာထောက်ပြပြီးမှအဲ့ဒီဟာကိုပြစ်ပြီးလုပ်နိုင်ပါလိမ့်အခုကအစိုးရကဝင်ကြရအဲ့လိုဖြစ်နေပြီအဲ့ဒါတော့သဘောမကျလို့ကျွန်တော်တို့ပြင်ပါလိမ့်
လူမှုအဖွဲ့အစည်းပေါင်း80ကျော်စုပေါင်းဖွဲ့စည်းထားတဲ့မြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းများကိုစားပြုကော်မတီကဒီလ24ရက်နဲ့25ရက်တွေမှာမြို့နယ်ပေါင်းစုံလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်သံဃာတော်တွေနဲ့ဆွေးနွေးပွဲလုပ်ဖို့တော့စိုက်တယ်မြို့မှာရှိတဲ့ခိုင်တဆောင်ခမ်းမကိုဖေဖော်ဝါရီလ22ရက်နေ့မှာအသုံးပြုခွင့်ရဖို့ပြည်နယ်အစိုးရစီကငှားရမ်းခဲ့ရမှာအဖွဲ့အစည်းမဲ့ပုံတံတင်ပြဖို့နဲ့ဆွေးနွေးပွဲမှာအစိုးရကိုဆန့်ကျင်တဲ့ပြောဆိုအပြုမှုတွေမလုပ်ဖို့ဥစားသူတွေကိုအခုလိုအကြောင်းကြားလာတာပါ။ရခိုင်ပြည်နယ်အစိုးရနဲ့လူမှုအဖွဲ့အစည်းတွေရဲ့လက်ရှိဆက်ဆံရေးအခြေအနေကိုလည်းဦးလောင်ဝင်းကအခုလိုစပြောပါတယ်
။အခုဆက်ဆံတဲ့အစိုးရအပေါ်မှာကျွန်တော်တို့တွေးမိတာကတော့လောရတာဆက်ချက်တွေပေါ့လား။အစိုးရကကျွန်တော်တို့လူထုတွေကိုအစိုးရဖိတ်ခေါ်ရှိအစိုးရနဲ့ကူပေါင်းရမယ်။လူမှုအဖွဲ့အစည်းတွေကအစိုးရနဲ့ကူပေါင်းရမယ်ဆိုတော့အမြင့်တဲ့ကိန်းရလာရှိတယ်။အခုကျွန်တော်တို့ဒီလိုလူမှုအဖွဲ့အစည်းတွေကလုံးဝဆိုလို့ရှိရင်ကျိုးဆိုပြီးတော့လောရမယ့်ကိစ္စကိုအစိုးရကအင်းလိုက်တဲ့လိုပဲပြည်နေကြတယ်ကျွန်တော်က။
အဲ့ဒီဆွေးနွေးပွဲမှာဇန်နဝါရီလ26ရက်နေ့ကမြောက်ဦးမြို့မှာဆန္ဒထောက်ပွသူတွေကိုလုံခြုံရေးတပ်ဖွဲ့ကပိုက်ခိုက်ခဲ့တဲ့ကိစ္စနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့ဘင်္ဂလီဒုက္ခသည်တွေကိုမောက်တော့တောက်ပိတ်မှာပြန်လည်နေရာချထားပိတ်ဖို့အစိုးရကစီစဉ်နေတဲ့ကိစ္စတွေကိုအဓိကထဆွေးနွေးသွားဖို့စီစဉ်ထားတာဖြစ်ပါတယ်။ပြည်နယ်အစိုးရကခိုင်တင်ဆောင်ခမ်းမကိုအသုံးပြုခွင့်မပေးပေမဲ့ဆွေးနွေးပွဲကိုဖြည့်အောင်ကျင်းပသွားဖို့စီစဉ်ထားတယ်လို့စိုက်တဲ့ခရိုင်လူမှုအဖွဲ့အစည်းများအစိုးရဖြန့်မြောက်ရေးတာဝန်ခံဦးမြင့်တောက်ကအခုလိုပြောပါတယ်။ရခိုင်ဦးသိန်းစင်အစိုးရလက်ထက်ကလူမှုအဖွဲ့အစည်းတွေနဲ့အစိုးရကြားဆက်ဆံမှုမှာအနည်းငယ်တိုးတက်မှုရှိခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှာရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်နယ်အစိုးရကြားဆက်ဆံမှုမှာအဆင်မပြေမှုတွေနဲ့လူမှုအဖွဲ့အစည်းတွေကိုအစိုးရကမျက်ကွယ်ပြုတာများလာတယ်လို့အများကပြောဆိုနေကြပါတယ်
ဆက်ပြီးတော့ကချင်တိုင်းဒေသနိုင်ငံရေးပါတီတစ်ခုဖြစ်ပေါင်းစည်းဖို့သဘောတူတဲ့နိုင်ငံရေးပါတီ၃ခုကခေါင်းဆောင်တွေကမြစ်ချနာမြို့မကျွဲခမ်းမမှာပါတီဝင်တွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံပြီးပူးပေါင်းမဲ့အစီအစဉ်တွေကိုခြားပြခဲ့ကြပါတယ်။ဖေဖော်ဝါရီလ20ရက်နေ့ကကျင်းပခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့ပေါင်းစည်းမှုအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေကျင်းဆက်ပေးထားပါတယ်။
ကချင်နိုင်ငံရေးပါတီ၃ခုကပေါင်းစည်းလိုက်တဲ့ပါတီအသစ်ကိုကချင်မျိုးရကွန်ကရက်ပါတီ KNCP ဖြစ်ခေါ်ဆိုဖို့ယာယီသတ်မှတ်ထားပြီးမူဝါဒနဲ့ရှေ့လွန်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကရင်မျိုးရကွန်ကရက် KNC ပါတီဥက္ကဋ္ဌသောက်သားအန်ကွန်လာကပြောပါတယ်။
ကျွန်တော်တို့အနေနဲ့နာမည်ကတော့ကချင်နရှင်နယ်ကွန်ကရက်ပါတီဖြစ်တယ်။လူကိုယ်တိုင်ကကချင်မျိုးသားအလံဒါနဲ့လည်းအပေါ်ဒီအောက်စိမ့်နဲ့လာပြီးဟောက်မှာချက်ပြူတပွဲနဲ့အဲ့ဒါကိုကျွန်တော်တို့ဒီနေ့သတင်းမီဒီယာနဲ့အခုနားထောင်နေတဲ့ကျွန်တော်ရဲ့ကချင်ပြည်သူတွေအားလုံးပဲကျွန်တော်စတင်ကြေညာလိုက်
ပေါင်းစည်းလိုက်တဲ့ကချင်နိုင်ငံရေးပါတီ၃ပါတီဟာရာထားတဲ့ပါတီစစ်ရဲ့အမှတ်တရစိတ်နဲ့အမည်ကိုအတည်ပြုရယူဖို့မတ်လ31ရက်နေ့မှာကချင်လူစုတွေနဲ့တွေ့ဆုံသွားမယ်လို့ပါတီခေါင်းဆောင်သူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌတောက်သာတူးကြာကပြောပါတယ
်မတ်လ31ရက်နေ့လူစုညီလာခံမှာအတည်ပြုချက်ရမှာဖြစ်တယ်ဆိုတာသိကြခြင်းပဲနောက်တစ်ခုကဘာလဲဆိုရင်အခုကျွန်တော် KNCP ဆက်စားတာတီယိုပါတီမဟုတ်ဘူး
ကျွန်တော်တို့ကဒီဟာပါတီတစ်ခုကိုတိစောက်ဝဲမတိစောက်သွားမယ်ဆိုလို့ရှိရင်နာမည်ဘယ်လိုမဲ့ကောင်းလဲဆွဲအောင်ကျွန်တော်တို့တုံးပါတီကကျွန်တော်မဲ့ဖော်တော့ကောင်းမယ်ဆိုလို့ပြောပြနေတာပါဒါပေမဲ့ဒီလူစုကိုလည်းဒီရဲ့အပြစ်မှာပြုတ်ပေးမှုမရရှိဘူးမလာ32နှစ်မှာပြုလုပ်မဲ့ကချင်နိုင်ငံရေးပါတီများနဲ့လူစုသွေးဆောင်ပွဲကိုကချင်မျိုးရမ်းများတိုင်ပင်ဖွဲ့ကဥဆောင်ကျင်းပပေးတော့မှာဖ ကချင်း ပြည်နယ် ဒီမိုကရေစီ ပါတီ KFTB ကချင်း မြို့သား ကွန်ဂရက် KNC ပါတီတို့ ဖြစ်ပါတယ် ပူးပေါင်း ကချင်း နိုင်ငံ ရေး ပါတီ တွေ အနေနဲ့ ပြည်နယ် ပေါင်းစုမှုကို အခြေခံတဲ့ ပြည်ထောင်စုမှု အပေါ် ယက်တည်ဖို့ ဖက်ဒရယ် စနစ်ကို အခြေခံတဲ့ ဖက်ဒရယ် ဒီမိုကရေစီ ပြည်ထောင်စု စနစ်ကို ဖော်ဆောင်သွားဖို့ နိုင်ငံသားတွေ ရဲ့ အကျိုးစီးပွားကို ရှေ့ရှုတဲ့ တာသူညီမျှ စီးပွားရေး စနစ်ကို ဖော်ဆောင်သွားဖို့ နိုင်ငံတကာအသိအမှီပညာရေး စနစ် ကျန်းမာရေး စနစ်နဲ့ ငြိမ်းချမ်းဖို့ပြုတိုးတက်တဲ့ လူနေမှုဘဝ တည်ဆောက်သွားဖို့ ရှေ့လုပ်ငန်းစဉ်တွေ ချမှတ်ထားပါတယ် ကချင် နိုင်ငံ ရေး ပါတီ တွေ ပေါင်း စည်း နိုင် ရေးတဲ့ ပြီးခဲ့တဲ့ 2023 ခုနှစ် မှာ စတင် လှုပ်ဆောင် ခဲ့ကြပါတယ်
အခုသတင်းချင်းချက်ကိုနားဆင်ကြရပါပါရှင်။ရခိုင်ပြည်နယ်စစ်တွေကယ်ဆယ်ရေးစခန်းကနေမောင်တော်ကိုပြန်ပို့ခံရတဲ့ဟိန္ဒူလူမျိုး 900 နီးပါးမှာအာနာပိုင်မြေဖက်ကဖိအားပေးတာခံနေရတယ်လို့ဒေသခံဟိန္ဒူတွေကပြောပါတယ်။ရှမ်းမီနယ်မြောက်ပိုင်းလာရွှေမြို့အမှတ်နှစ်ရပ်ကွက်မှာဘုံးပေါက်ပဲလို့ 23 ဦးဒဏ်ရာရရှိခဲ့ပြီးနှစ်ဦးသေဆုံးခဲ့ပါတယ်။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့
PNN
ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းရင်းသတင်းလှကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ VOA အမေရိကန်တိုင်းရင်းညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC
ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ ဖိစုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့
VOA American တန်ခါအခုထုတ်လွှင့်ပေးနေတဲ့ည 9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းပါပဲ။ည 10:00ကနေ12:30တို့မီတာ32.90တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုကြာသပတေးနေ့
ညပိုင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါဦးမယ်ရှင်။
မြန်မာပြည်သူကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကိုဟန်တားနိုင်မှုပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူးနဲ့ပတ်သက်လို့တမတ်တော်နဲ့ထွန်းကရှင်းလင်းပြောဆိုလိုက်ပါတယ်။စစ်ပဆိုင်ရာဒါမှမဟုတ်ထုတ်လွှင့်ခြင်းတင်ကြားမှုအတွေ့အကြုံရှိပြီးတနက်နေ့ကျွမ်းတွင်ရှိတဲ့ကျောင်းဆရာတွေကိုလူမမြင်အောင်တနက်ကင်ဝင်ပေးနိုင်မဲ့နည်းလမ်းမျိုးကိုရှာဖွေစီလိုကြောင်းတမတ်ထွန်းကပြောဆိုလိုက်တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေအတွက်ဥရောပသမ္မတ EU ကမြန်မာစစ်ရာရှိတွေပေါ်အရေးယူတန်ခတ်ဖို့ပြင်ဆင်နေပါတယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တရားကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေရဲ့အမည်စင်းကိုအမြန်ဆုံးပြုစုထုတ်ပြန်မှု EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါရီနီကိုနိုင်ငံခြားရေးဝန်ကြီးတွေကတောက်ဆိုမှာဖြစ်တဲ့အကြောင်းတတ်မှန်တန်းဝင်းကိုကူကပ်ပြီးရိုက်တာသတင်းတစ်ပုဒ်ကဖော်ပြလိုက်ကြပါမြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ထားတာကိုပုံမတင်းကျပ်သွားဖို့တောက်ဆိုလိမ့်မယ်လို့လည်းဆိုပါတယ်ရှစ်သတင်းပတ်မှာစတင်မဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံဆိုင်ရာကြေညာချက်တစ်စောင်ထုတ်ပြန်လိမ့်မယ်လို့လည်းမျှော်လင့်ရပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖန်ဆီးခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ပြန်လွတ်ပြီးတောက်ဆိုလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒီချိန်ထဲမှာလည်းမြန်မာနိုင်ငံမှာကြုံရတဲ့အခြေအနေတွေနဲ့စိုးရွားတဲ့ဖိနှိပ်မှုတွေဟာလူနည်းစုရဲ့ပေါ်မုန်းတီးမှုတွေနဲ့လူခွင့်ရေးကိုအကောက်အပြေးကိုနိုင်ငံတကာအတိုင်းအဝန်းကဦးဆောင်မှုပေးရမှာအားနိုင်ချက်တွေပေါ်ခြေခံခဲ့ကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်။2019ခုနှစ်တည်းမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းခဲ့တယ်လို့သိသာထင်ရှားတဲ့ဥပမာရှိကြောင်းလည်း Amnesty ကပြောဆိုခဲ့တာပါ။
ကျားသာပရင်းနေညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ကီထားဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter စောင့်ညဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆောင်မြတ်နာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့
ကျွန်တော်တို့ကလိုင်းကိလိုမီတာ30နဲ့40 42နဲ့လိုင်းလာမီတာ190ကနေနားဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.